Welcome to the Voice of America in Burmese.
Mingla nya jan ma khmyar Washington myo view American tan ga ni 2016 khu ne January la 20 ye Bodhu ne nya bai Myanmar ba da season ni ko Myanmar san daw jain nya 9 nai ga ni 10 nai thi nanometer 24 25 30 ne 50 ne line meter 190 lo ga ni atan lwin ni ba khi khmyar ညာအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်ကြညာမှာပါပါကစ္စတန်နိုင်ငံကတက္ကသိုလ်တခုကိုဂျမ်းဖက်တက်ခတ်ခံရတာကြောင့်လူ20ထက်မနည်းသေဆုံးသွားပါတယ်အားရစေသူကြောင့်ဖက်ကိုတက်ခတ်နေတဲ့စီးအေးမဟာဗျူဟာကိုခုနှစ်နိုင်ငံကကာဝေးဝင်ကြီးတွေဆွေးနွေးနေပါတယ်ချီဝေယုံဒေါ်လာရေးခေါင်းဆောင်ဟောင်တူဖြစ်သူကိုညင်ညီလွင်အရင်ယဟန်ဘွဲ့ရှင်ကာမီရာအဖန်ခံထားရပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရှေ့လာမယ့်အစိုးရတဲ့တက်လာတဲ့အခါမှာရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီ
းတို့ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီအခွင့်ချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှ၉ဦးပဲရပါတယ်ဒီကန်ကျိုးပါတီက၃ဦးပဲရပါတယ်ရခိုင်မျိုးသားပါတီက၂ချက်၃ဦးရပါ
တယ်ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကိုမချခင်နားဆင်ရဖို့ရှိပါတယ်ဒါပြင်တရံသာရထုတ်လို့ရေးပိုင်းပွင့်လင်းမြင်သာမှုအစည်းအဝေးခန်းဆောင်မှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေသေးတယ်လို့ဖော်ပြလိုက်တဲ့အကြောင်းတခါရေးပေးတဲ့ကလေးဒေသအတွက်ဂျာမနီနိုင်ငံကယူရိုငွေ300လူတန်းဖို့ဆုံးဖြတ်လိုက်တာအပါအဝင်တပတ်တွင်းအားကစားသတင်းတချို့ကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံကသတင်းတွေကိုတော့ကိုကြော်ကြော်သိန်းနဲ့မတ်သိငီထိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကတက္ကသိုလ်တခုကိုတနက်တွေဘုံတွေနဲ့ဒီနေ့တိုက်ခိုက်တာမှာလူအယောက်20ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဆေးရုံသတင်းရှင်းမြစ်တွေကပြောပါတယ်။အကြံဖတ်သမား၄ယောက်ပါတဲ့ဖွဲ့တစ်ဖွဲ့ဟာချက်စက်သားမျိုးကဘာချခန်းတက္ကသိုလ်ကိုဒီကနေ့မနေ့9နာရီလောက်မှာအတင်းဝင်လာပြီးကျောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လူမျိုးရေးပိုင်းသတင်းရှင်းမြစ်တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတချို့မှာတနက်ကြီးဆိုင်ရာတွေရောဓာတ်ဒဏ်ရာတွေကိုပါတွေ့ရတယ်လို့ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကအဲဒီမှာရှိနေတဲ့ VOA သတင်းတောက်ကိုပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်သူတွေထဲမှာအထူးကံမုန်းခွဲသူ2ဦးထက်မနည်းပါတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးချုပ်ဆာယီဒ်ဝါဇီယာခန်ကပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်တဲ့ကိစ္စသူတို့နဲ့ဘာမှမဆိုင်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခိုရဆာနီကပြောပါတယ်။စစ်ဖက်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ပြစ်မှတ်ထားတဲ့စီရင်ထဲမှာမပါဘူးလို့ဆိုပါတယ်။ဒီကနေ့တိုက်ခိုက်မှုဟာအစ္စလာမ်ရှရီယာတရားဥပဒေနဲ့ဆန့်ကျင်တယ်လို့ VOA ကိုပို့တဲ့ထုတ်ပြန်ချက်တစ်ခုထဲမှာခိုရဆာနီကပြောထားပါတယ်။တက္ကသိုလ်ကိုတိုက်ခိုက်ဖို့လူ4ဦးလွတ်ထားတယ်လို့ဒီသတင်းတာလီဘန်တမဟုတ်တူကအစောပိုင်းမှာပြောပါတယ်ဒီမတူညီတဲ့ပြောဆိုချက်တွေပေါ်ရှင်းလင်းချက်တော့ထွက်မလာသေးပါဘူ
းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်ဆီးရီးယားနိုင်ငံရဲ့တည်ငြိမ်ဖို့အတွက်နိုင်ငံတကာရဲ့ပံ့ပိုးမှုမြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်းသတ်မှုတို့အပါအဝင်အကြောင်းအရာတွေဆွေးနွေးကြမယ်ဥရောပအရှေ့အလယ်ပိုင်းနဲ့အာရှခီးစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဒီကနေ့ဆွစ်ဇာလန်ကိုရောက်ရှိမှာဖြစ်ပါတယ်။ဇန်နဝါရီလ25ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမရေမရာဖြစ်နေတဲ့အရေးကြီးတဲ့အချိန်မှာပဲအမေရိကန်နဲ့ရုရှားတို့ရဲ့ဆွေးနွေးပွဲပေါ်ပေါက်လာခဲ့တာပါ။ဆီးရီးယားဆွေရနဲ့တိုက်ခံလို့ကြာဆေးဆက်ညှိနှိုင်းနိုင်ဖို့ကုလသမဂ္ဂဥဆောင်တဲ့နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့မှအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ပါဝင်ကြပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမှုအပေါ်မှာနှစ်နိုင်ငံကြားဆန့်ကျင်ပဲဖြစ်နေကြတာပါ။ဒီဆွေးနွေးပွဲမှာအတိုက်အခံကိုယ်စားလှယ်တွေအဖြစ်ဘသူတွေတက်ရောက်တင်တယ်လဲဆိုတဲ့အပေါ်သဘောတူညီချက်မရမချင်းဆွေးနွေးပွဲအတွက်ဖိတ်ကြားနိုင်မှာမဟုတ်ဘူးလို့လည်းတနင်္လာနေ့တုန်းကကုလသမဂ္ဂပြောခွင့်ရတဦးကပြောဆိုထားပါတယ်။အစိုးရဘက်ကတော့ဆီးရီးယားအစိုးရကဆွေးနွေးပွဲမတိုင်ခင်မှာအတိုက်အခံစည်းရင်းကိုကြည့်ကျင်တယ်လို့ပြောဆိုထားပါတယ်။အမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံမှုနောက်မှာတော့ဆီးရီးယားဆွေးနွေးပွဲအတွက်အချက်အလက်တွေပိုပြီးရှင်းရှင်းလင်းလင်းဖြစ်သွားနိုင်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုထားတဲ့အကြောင်းရုရှား Interfax သတင်းဌာနကဖော်ပြပါတယ
်။အားရစစ်သူကြောဖို့ကိုတက်ခိုက်နေတဲ့စီးရီးမဟာဗျူဟာကိုဆွေးနွေးဖို့ခုနှစ်နိုင်ငံကကာကွယ်ရေးဝန်ကြီးတွေဒီကနေ့ပါရီမြို့တော်မှာစီဝေးလုပ်နေပါတယ်။အမေရိကန်ပြင်သစ်ဩစတြေးလျဂျာမနီအီတလီပြည်တွေနဲ့နယ်သာလန်နိုင်ငံတွေကကာကွယ်ဝင်ကြီးတွေဆွေးနွေးနေကြတာပါတိုက်ခိုက်မှုကိုဘယ်လိုအချိန်တိုးမြှင့်လုပ်နိုင်မလဲအဲဒီလိုလုပ်ဖို့ဘာတွေလိုအပ်မလဲဆိုတာကိုဂျန်နဲ့ကာကွယ်ဝင်ကြီးတွေကိုပြောပြချင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်စကာတာကသတင်းတောက်တွေကိုပြောပါတယ် IS ဖွဲ့ကိုစီးရီးယားတိုက်ခိုက်တာမှာအဓိကပါဝင်နေတဲ့နိုင်ငံတွေအနေနဲ့ညနေချင်းဆိုင်ဒီမဟာဗျူဟာကိုအသေးစိတ်ဆွေးနွေးတာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့ဝင်ကြီးကာတာကပြောပါတယ်အီရန်နဲ့ဆီးရီးယားမှာညမောင်းဖွဲ့ရဲ့လုပ်ငန်းတွေကိုကြီးကြီးမားမားအထောက်အကူပြုနိုင်တဲ့ဒေသတွင်းကအာရဗ်မဟာမိတ်နိုင်ငံတွေပါဝင်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဝန်ကြီးကာတာကအထူးထောက်ပြပြောဆိုပါတယ်။ ရဲတပ်ဖွဲ့ဝင်တွေကိုလေ့ကျင့်သင်တန်းပေးတဲ့ကိစ္စဟာအမေရိကန်နဲ့ဂျန်တဲ့အနောက်နိုင်ငံတွေလုပ်ဖို့မလွယ်တဲ့ကိစ္စဖြစ်တာကြောင့်အာရဗ်နိုင်ငံတွေဝိုင်းလုပေးနိုင်တဲ့ကဏ္ဍတစ်ခုဖြစ်တယ်လို့ဝန်ကြီးကတာကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့တစ်စီတစ်ပိုင်းဖြစ်အီရန်နဲ့ဆီးရီးယားက ISF ဖွဲ့ရဲ့ပြမှတ်တွေကိုလေကြောင်းကတိုက်ခိုက်နေတာမှာအာရဗ်နိုင်ငံအများပြားကစစ်လေယာဉ်တွေနဲ့ပါဝင်တိုက်ခိုက်နေတာပါ။ဂျော်ဒန်နိုင်ငံကနှစ်နိုင်ငံစလုံးမှာပါဝင်တိုက်ခိုက်နေပြီးဘာရိန်၊ဆော်ဒီအာရေဗျာနဲ့အာရဗ်စော်ဘော်များပြည်ထောင်စုတို့ကတော့ဆီးရီးယားနိုင်ငံမှာပဲပါဝင်တိုက်ခိုက်ပြီးနေပါတယ်။
ဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကအကြမ်းဖက်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာကြတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာ IS အစွန်းရောက်တွေနဲ့တခြားအကြမ်းဖက်ဝါဒီတွေပါရှိနေနိုင်တယ်ဆိုတဲ့ဆိုရင်ချက်ကြောင့်ဆီးရီးယားနဲ့အီရတ်ကဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံမဲ့အစီအစဉ်တွေကိုတင်းကျပ်သင့်မသင့်ဆိုတာကိုဒီကနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပဲအမေရိကန်အထက်လွှတ်တော်ကမဲခွဲကြည့်မယ်လို့ခန့်မှန်းရပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာ IS အစွန်းရောက်တွေရဲ့တိုက်ခိုက်မှုကြောင့်ကဘာတလွှတ်ဆွေးရင်မှုရှိလာတဲ့အချိန်မှာပဲအမေရိကန်အောက်လွှတ်တော်ကပါတီနဲ့ဆလုံးရဲ့ထောက်ခံမှုနဲ့ဒီတင်းချက်မဲ့အစီအစဉ်တွေကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကချမှတ်ခဲ့ကြတာဖြစ်ပါတယ်။ဥပဒေအရအမေရိကန်နိုင်ငံရေးခလုံးကွင့်မပေးခင်မှာဒုက္ခသည်တွေဟာလုံခြုံရေးအန္တရာယ်မရှိတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုပြည်ထရေးဝန်ကြီးဌာနနဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှုတို့ကအတည်ပြုပေးရမှာဖြစ်ပါတယ်။ဒုက္ခသည်တွေဟာနှစ်နှစ်နီးပါးအချိန်ယူရတဲ့အထူးစုံစမ်းစစ်ဆေးမှုရှိနေပြီဖြစ်တာကြောင့်ဥပဒေပြုဖို့မလိုအပ်ဘူးလို့အမေရိကန်အစိုးရကပြောဆိုပါတယ်။ဒါ့အပြင်ခုလိုတားမြစ်ချက်ဟာရည်မှန်းထားသလိုမဖြစ်ဘဲနိုင်ငံတကာမှအမေရိကန်ရဲ့ပုံရိပ်ကိုကျဆင်းစေပြီး IS အစွန်းရောက်တွေရဲ့ဝါဒဖြန့်စရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းအမေရိကန်အစိုးရကပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့အမေရိကန်အစိုးရကဆီးရီးယားဒုက္ခသည်တထောင်ကိုလက်ခံမယ်လို့ပြောဆိုထားပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဘူရူးညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။2009ခုနှစ်ရှုဝါယောင်ဒေါ်လာရေးရဲ့ခေါင်းဆောင်တူဖြစ်တဲ့အရင်ကတန်ကားတော်တစ်ပါးဖြစ်သူရှင်ကံပြည်ရခေါ်ကိုညင်းညီလွင်ကိုလူဝင်မှုကြီးကြရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အကြောင်း AOD သတင်းဌာနရဲ့သတင်းဘုတ်ကိုကိုးကားပြီးတော့ Reuters သတင်းဘုတ်မှာဖော်ပြထားပါတယ်။ကိုညင်းညီလွင်ဟာနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးတော့ဝင်လာတဲ့ဆိုပြီးအင်္ဂါနေ့ကမန္တလေးမြို့မှာဖမ်းလိုက်တာလို့သတင်းမှာဖော်ပြပါတယ်။နိုင်ငံကူးလက်မှတ်အသစ်ပြန်လုပ်ဖို့အတွက်သူ့ရဲ့ဇနီးဖြစ်သူမရီစီယိုဌာနနဲ့အတူပြန်လာရမှာဖမ်းခံရတာပါ။သူ့ကိုအမှကမပြေတဲ့အတွက်ဆိုရင်လည်းအကြောင်းသူဟာစိတ်ပန်းဆိုင်ရာကျမကြီးမကောင်းတာကြောင့်ပုံမှန်စေတော့ဖို့လိုတဲ့အကြောင်းဘာကြောင့်အခုချိန်ထိသူ့ကိုဖမ်းကျင်နေကြလဲဆိုတာမစင်စားတတ်တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူကပြောတာကိုသတင်းမှကိုးကားဖော်ပြထားပါတယ်။ကိုညီလွင်ဟာရှူဝါယောင်ဒေါ်လာရေးမှာသူပါဝင်ခဲ့တဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးရှင်ကံပီရာအဖြစ်ရဟန်းဘွားနဲ့2009ခုနှစ်နိုဝင်ဘာလမှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်63နှစ်ချမှတ်ခံခဲ့ရပါတယ်။အဲဒီနောက်2012ခုနှစ်မှာလူငင်းချမ်းသာကိုလည်းပြန်လွတ်လာတာပါ။အဲဒီနောက်ပိုင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့မှာတလဲစီနေထိုင်နေတယ်လို့မိသားစုကပြောပါတယ်။ဖန်စီခံရချိန်တွင်အချင်းချင်းရက်နဲ့ခံရပြီးနှိမ့်ဆက်ညှက်ခံရတယ်လို့သူကိုယ်တိုင်နဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ AI တို့ကပြောထားမှုပါတယ်မြန်မာနိုင်ငံချင်းထောင်တွေထဲမှာကြံနေသေးတဲ့နိုင်ငံချင်းသားတွေကိုပြန်လုပ်ပေးဖို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတိုက်တွန်းပြီးရပိုင်းတွင်မှာပဲအခုကိုညင်းကြီးလွင်ဖန်ခံရတဲ့တရင်ထွက်လာတာပါ
မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုစမ်းကျင်တဲ့အနေနဲ့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့နေရာမှာတခြားကမ္ဘာနိုင်ငံတွေနဲ့အတူတရုတ်နိုင်ငံလည်းပူးပေါင်းပါဝင်ရမယ်လို့မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားထူးခြားတဲ့ဆက်ဆံရေးရှိနေတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယောင်ဖြွန်ဆွန်းနဲ့ဆိုးမြို့တော်မှာတွေ့ဆုံစဉ်မှာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အရင်ကနျူကလ িয়ার စမ်းသပ်မှု၃ခုအတွေ့ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတဲ့ကြားပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကနိုင်ငံရဲ့ပထမဆုံးသောဟိုက်ဒရိုဂျင်ဘုံးကိုစမ်းသပ်တယ်လို့မြောက်ကိုရီးယားတို့ရဲ့ကြေညာချက်ကနိုင်ငံတကာအသိုင်းအဝိုင်းကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။တရုတ်နဲ့မြောက်ကိုရီးယားကြားတန်တမာရေးအရာရောစီးပွားရေးအရာပါတိတ်ကိုရင်းနှီးတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার ရည်မှန်းချက်ကိုမစွန့်လွှတ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတင်းမာမှုတွေရှိလာခဲ့ပါတယ်။မြောက်ကိုရီးယားအပေါ်မှာပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်အစိုးရပြုတ်ကြပြီးဒုက္ခသည်အများအပြားတရုတ်နယ်စပ်ဘက်ကိုရောက်ရှိလာမယ်အရေးကိုလည်းတရုတ်အစိုးရကစိုးရိမ်ချက်ရှိနေပါတယ်။ဒ ီကိစ္စနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်ဒုတိယဝန်ကြီးဘလင်ကင်ဟာဒီကနေ့နှောင်းပိုင်းတရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့နောက်သတင်းပါအတွင်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလည်းဆွေးနွေးညှိနှိုင်းဖို့ဘေကျင်းမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်
။ဒီကမ္ဘာလုံးမှာရေနံစင်းလုံးတွေကြတာတရုတ်စီးပွားရေးနှိကွေးသွားတာနဲ့ဒီနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးပေါ်အစိုးမြင်ခံမှန်းချက်တခုကြောင့်ဒီကနေ့အာရှအစုရှယ်ယာဈေးတွေထက်ကြပါတယ်။တိုချိုနီကေးအညွန်ကိန်းကတနေ့တရောင်းဝယ်လုပ်ခြင်းအစိုးမှ400ခန့်လုံးဤပါကြသွားပြီးတဲ့နောက်ဘဲမာကဲလို့ခေါ်တဲ့ရှယ်ယာတွေကိုရောင်းထုတ်ဖို့အားပေးတဲ့ဈေးကွက်အခြေအနေကိုရောက်သွားပါတယ်။ဟောင်ကောင်ဟန်ဆန်အညွန်ကိန်းက 3.5 ခန့်လုံး၊တောင်ကိုရီးယားကော့စပီအညွန်ကိန်းက 2.3 ခန့်လုံးကျပါတယ်။တရုတ်ရှန်ဟဲအညွန်ကိန်းနဲ့ဩစတြေးလျ ASX S&P 200အညွန်ကိန်းတွေလည်း 1.3 ခန့်လုံးစီအသီးသီးကျသွားပါတယ်။လွန်ခဲ့တဲ့7မိနစ်ကျော်ပတ်ဝန်းကျင်ကဖွင့်တဲ့အမေရိကန်အစုရှယ်ယာဈေးကွက်မှာလည်းအခုလိုလို့စေအကျပြနေပါတယ်။ဒီတိရမတွင်စီးပွားရေးနဲ့ပတ်သက်တဲ့သတင်းစိုးအသုံးကူထွက်လာပြီးတဲ့နောက်ကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်ရင်းနှီးမြှုပ်နှံသူတွေအစိုးမြင်သဘောထားရှိလာကြတာပါပထမသတင်းစိုးကတော့ဒီစီးပွားရေးဟာ2015ခုနှစ်တွင်6.9ခန့်နှုန်းမှတိုးတက်မှုရှိခဲ့တယ်ဆိုတဲ့အင်ကာနေကကြေညာချက်ပါဒါဟာ25နှစ်အတွင်းတနစ်တာတိုးတက်မှုနှုန်းအနှီးကွေးဆုံးဖြစ်ပါတယ်ဒုတိယသတင်းကတော့2016ခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ3.4ခန့်နှုန်းမှရှိမယ်လို့အပီပီဆိုင်ရာငွေကြေးရောင်းမှုငွေဖွံ့ IMF ကရှော့ချခံမှန်းလိုက်တာပါဒါဟာအရင်ကခံမှန်းထားတာထက် 3.2 ခန့်နှုန်းနည်းပါတယ်နောက်ထပ်သတင်းစိုးတစ်ခုကတော့အမေရိကန်ရေနံစင်းဈေးဟာတစ်စီကို $28 အောက်ထိကျသွားတာပါပဲ။ဒါဟာ12နှစ်တွင်အနိမ့်ဆုံးဖြစ်ပါတယ်။ဝယ်လူအားကျော်လာတာနဲ့အမြကဘာရေနံစင်းကွက်မှာရေနံတွေပိုနေနိုင်တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကသတိပေးလိုက်ပြီးတဲ့နောက်အခုလိုဈေးထက်ကျတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာလိုင်စင်မဲ့လူခွင့်ရေးအဖွဲ့တစ်ဖွဲ့ထူထောင်လှုပ်ရှားမှုနဲ့ဆွေဒင်နိုင်ငံသားတဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်35နှစ်အရွယ်ပီတာဒပ်လင်ဟာတရုတ်အရေးပေါ်လှုပ်ရှားမှုလုပ်ငန်းအဖွဲ့ဆိုတာကိုပူးတွဲတည်ထောင်သူပါ။ဒီအဖွဲ့ကို2009ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတို့ကိုသင်တန်းတွေကနေတဆင့်ဖွံ့ဖြိုးတိုးတက်အောင်မြှင့်တင်လှုပ်ဆောင်ဖို့တရုတ်ပြည်တရားစီရင်ရေးကိစ္စတွေမှာလူထုရဲ့စိတ်ဝင်စားမှုကိုအားပေးဖို့ဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူ့အခွင့်အရေးကာကွယ်သူတွေအတွက်ကျွမ်းကျင်ရှေ့နေတွေကပေးတဲ့သင်တန်းတွေကိုဒီအဖွဲ့ကကမကထပြုစီစဉ်ပေးခဲ့တာပါ။ဒါအပြင်နေအိမ်တွေအဖျက်ခံရတာဖေရှားခံရတာကနေတရားလက်လို့ဖမ်းဆီးခံရတာတွေအထိလူခွင့်ရချိုးဖောက်ခံရတဲ့အောက်ခြေလူတို့အတွေ့ဥပဒေကြီးအခမဲ့အကျိုးဆောင်ပေးတဲ့ရှင့်နေတွေကိုလည်းအကူအညီပေးတဲ့အဖွဲ့ဖြစ်တယ်လို့ထုတ်မယံချက်မှာဖော်ပြထားပါတယ်
။ပြီးခဲ့တဲ့နှစ်တွင်အမေရိကန်ပြည်ထောင်စုတွေကိုလေကြောင်းဒါမှမဟုတ်ရေကြောင်းကနေဝင်လာတဲ့ဧည့်သည်100ခန့်လုံးလောက်ဟာသူတို့ပြန်ထွက်ရမယ့်အချိန်မှာမထွက်ဘဲဆက်နေနေကြတယ်လို့အမေရိကန်မိမေလူညုံရေးဌာန DHS ကပြောပါတယ်။အဲ့ဒီဧည့်သည်တွေက45သန်းလောက်ဟာစတေမလာ30ရင်းနေကိုဆုံးတဲ့နှစ်ရက်တစ်ချိန်ချိန်မှာပြန်ထွက်သွားကြရမယ်ဆိုတော့ကိုဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အမတ်သိန်းကြီးထိုက်တို့ကထင်ရှားပြီးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစတင်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံရေးသတင်းနဲ့စာကြပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်မျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်ဒါပေမဲ့လည်း NLD အနေနဲ့တွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာမယ်ဆိုရင်တော့အဆင်သင့်ပဲလို့ပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီဟာအပြတ်အသတ်အနိုင်ရရှိတာကြောင့် NLD ကရွေးချယ်တင်မြောက်တဲ့သမ္မတကနေပြည်내အစိုးရဝန်ကြီးချုပ်တွေကိုခန့်အပ်သွားမှာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါရခင်ဗျာ
ရွေးကောက်ပွဲမှာပြတ်သက်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်내အစိုးရဝန်ကြီးချုပ်တွေကိုရွေးချယ်တင်မြောက်သွားမှာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP အနေနဲ့လက်မခံနိုင်ပဲဖြစ်နေတာပါရခိုင်ပြည်내အကျိုးစီးပွားရခိုင်မျိုးသားပါတီ ANP ရဲ့ရည်တည်ချက်အရပြည်내အမတ်နေရာအတော်များများအနိုင်ရရှိထားတဲ့ ANP အနေနဲ့ရခိုင်ပြည်내အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းနိုင်တဲ့အခြေအနေမရှိရင်ဒီအစိုးရအဖွဲ့မှာ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
် Democratic Society ကိုသွားလို့ရခုစီးပုံမျိုးမဟုတ်ဘူး Federal Party ကိုသွားလို့ရခုစီးပုံမဟုတ်ဘူးဆိုတော့သိပါရက်နဲ့ဒီခုစီးပုံရဲ့အားနည်းချက်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်အားသာချက်ချက်ပုံမှန်167ကိုအသုံးပြုခဲ့လို့ဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီဆိုင်သားများရဲ့ဒီစီးပုံကိုရဖို့ခက်ခဲသွားပါလိမ့်မယ်ခုစီးပုံပြင်ရဲဆိုတဲ့လမ်းကြောင်းကနေစစ်ပီပီမှာခုစီးပုံအောက်ချက်ကိုဖောက်ခံပြီးပါဒီခုစီးပုံရဲ့အချက်ကြီးဆိုင်သားများရဲ့အချက်ကြီးကိုအားသာချက်ချက်ယူသွားတဲ့ပါတီအဖြစ်ပဲကျွန်တော်တို့သတ်မှတ်ခြင်းကိုစမိုင်းမှာခံသွားရပါလိမ့်မယ်
NLD ပါတီအနေနဲ့ဒီဇိုင်းမမဲ့ရည်တည်လာခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူအတိုင်းရခိုင်ပြည်နယ်အစိုးရဖွဲ့စည်းရမှာရခိုင်ပြည်နယ်အတွင်းမဲအများဆုံးနဲ့အနိုင်ရထားတဲ့ ANP ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတဲကသာဝန်ကြီးချုပ်ဖြစ်တဲ့ဆိုပြီး ANP ကရည်တည်ဆုံးဖြတ်ထားတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ
်သို့တော်ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကရှင်းရေးရဝန်ကြီးတဦးပါဝင်မှာ၉ဦးပဲရပါတယ်ဒီကံကြိုးပါတီကဆုံးဦးပေးရပါတယ်ရခိုင်မျိုးသားပါတီကနှစ်ချက်ဆုံးဦးရပါတယ်တမတော်ကဆယ်ဦးရှိပါဒီအချိန်နေအထိရခိုင်စမျိုးသားလုံးကရခိုင်မျိုးသားပါတီရဲ့မေပေဖြစ်တာတောင်မှလက်ရှိ68နှစ်ရှိတယ်နော်မြန်မာနိုင်ငံရဲ့အချင်းချင်းမှာတိုင်းသားအလုံးလေးလက်နက်ခံနေကြတယ်ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကိုတွားမယ်ဆိုရဲဥပ္ပီချက်ကြောင့်လေဒီပြည်တွင်းစစ်ကြီးတနည်းအားဖြင့် root cause ကဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီဒုတိယအကြောင်းလေးကာလမှတောင်မှနော် majority seat ကိုရထားတဲ့ပါတီကြီးတစ်ခုရဲ့အမတ်အကြီးဘက်ကိုအတိမတ်မပြုတ်နိုင်ခဲ့ဘူးဆိုရင်ကျွန်တော်တို့ဟာဘုံဘုံလေးကြိုးရင်ဒါအခုဒီကိုလိုနီနေကျောက်အောင်မှာရှိနေသေးပါတယ်လို့ပဲတိုင်းသားတွေကပြောရမယ်လို့ပြောပါမယ်
ဇန်နဝါရီလ15ရက်နေ့ကစစ်တွေမြို့ရွှေစည်တီကျောင်းထဲမှာကျင်းပတဲ့အစည်းအဝေးအတွင်းရက်မီရက်ဖတွေလူမှုကွန်ရက်အဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD အနေနဲ့ဦးဆောင်ဖွဲ့စည်းသွားမယ်လို့ရခိုင်ပြည်နယ်အလို့အမှုဆောင်အဖွဲ့ဥက္ကဋ္ဌဦးညီပုကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီအစိုးရအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ ANP ပါတီကကြေညာချက်ထုတ်ပြန်ခဲ့တာပါ NLD အနေနဲ့တော့ဒီလိုအစိုးရဖွဲ့စည်းရမှာကန့်သက်ချက်ထားတာမျိုးမရှိတဲ့အပြင် NLD ရည်တည်ချက်နဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားထားပြီးဖြစ်တယ်လို့ဦးညီပုကပြောပါတယ်
အဲဒါကတော့တရားဝင်ပြောထားပြရပါကျွန်တော်ကြီးကသေဒီစောဝင်ရှိတဲ့ဒေါ်နန်းခင်ထွေးမြင့်ကအဲတိုင်းနေပြည်နယ်အစိုးရရဲ့ဖွဲ့စည်းရေးနဲ့ပတ်သက်လို့ပြောပြပါပြီ
အရင်ပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးအစိုးရလက်ထက်မှာတော့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ပေမဲ့ NLD အနေနဲ့တော့ပြည်ခိုင်ဖြိုးနဲ့ထပ်တူကြတဲ့နိုင်ငံရေးပါတီတရအနေနဲ့သတ်မှတ်မထားတာကြောင့်အခုလိုမျိုးအစိုးရအဖွဲ့ထဲမှာပါဝင်တာမဟုတ်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြှောက်ခံရတဲ့သမရကနေပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်မှာဖြစ်ပြီးပြည်နယ်ဝန်ကြီးချုပ်ကနေသက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးတွေကိုခန့်အပ်မှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဆိုရဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်။ရေပေးသွင်းကလေးတွေတာကိုဂျာမနီကအကူအညီတွေပေးမယ်ဆိုတဲ့အကြောင်းကိုမပြောခင်မှာအခုတစ်ခါတော့တယန်ဇာတထုတ်လို့ရေးနဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံရဲ့တယန်ဇာတထုတ်လို့ရေးပိုင်းပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ EITI အစည်းအဝေးခန်းစာကိုထုတ်ပြန်နိုင်ခဲ့ပေမဲ့အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာကြောင့်ပထမဆုံးအစည်းအဝေးခန်းစာမှာအချက်အလက်တွေပြည့်ပြည့်စုံစုံမရခဲ့ဘူးလို့အစည်းအဝေးခန်းစာရေးသားမှုမှာပါဝင်သူတွေကပြောပါတယ်။ဒါပေမဲ့လာမယ့်ဒီမိုကရက်တစ်အစိုးရတဲ့လက်ထက်မှာပူးပေါင်းဆောင်ရွက်မှုပိုရလာမယ်လို့ပြောလင်းထားပြီးဒီအတွက်လာမယ့်အစည်းအဝေးခန်းစာမှာတတ္ထုခန္ဓာအပြင်တစ်တော်သားငါရေအားလျက်စစ်စတဲ့အပိုင်းတွေကိုလည်းထည့်သွင်းသွားမယ်လို့ MATA လို့ခေါ်တဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုတာဝန်ယူမှုနဲ့တာဝန်ခံမှုအရက်ဖတ်လူမှုအဖွဲ့အစည်းကပြောပါတယ်လာမယ့် EITI အစည်းအဝေးခန်းစာပြင်ဆင်မှုနဲ့ပတ်သက်လို့ MATA သတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့မတ်မေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
တဘာဝတည်ရင်စားတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအတွက် EITI အစည်းအဝေးခန်းစာကိုမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့လတုန်းကပထမဆုံးအကြိမ်ထုတ်ပြန်နိုင်ခဲ့ပြီးမြေအဲ့ဒီအစည်းအဝေးခန်းစာပြုစုရမှာအစိုးရပိုင်းနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကနေအထူးသဖြင့်အခွန်ဘဏ္ဍာငွေကျေးဆိုင်ရာကိစ္စတွေမှာပွင့်လင်းမြင်သာမှုအပြည့်အဝမရှိခဲ့ဘူးလို့ EITI အစည်းအဝေးခန်းစာရေးသားရမှာပါဝင်တဲ့ MATA မာတာအဖွဲ့ကဝေဖန်ပြောဆိုလိုက်တာပါဒီပြင်အစည်းအဝေးခန်းစာပြုစုရမှာအစိုးရဘက်ကလွှမ်းမိုးမှုတွေရှိနေတယ်လို့လည်းပြောပါတယ်ငွေစည်းရင်းနဲ့လိုင်စင်ချထားမှုအပိုင်းမှာကုမ္ပဏီနဲ့အစိုးရဘက်ကထုတ်ပြန်ထားတဲ့စည်းရင်းတွေဟာကွဲလွဲမှုတွေရှိနေပြီးပြန်လည်စစ်ဆေးဖို့မှလည်းခက်ခဲနေကြောင်းဒါပေမဲ့လာမယ့်အစိုးရတစ်လက်ထက်မှာတော့ပူးပေါင်းဆောင်ရွက်မှုနဲ့ပွင့်လင်းမြင်သာမှုပုံမူရရှိမယ်လို့မျှော်လင့်ထားကြောင်းမာတာအဖွဲ့ကမတ်မူမူထွန်းကပြောပါတယ
်ဒုတိယအကြိမ်မှာဆိုရင်ဆိုတော့ကျွန်တော်တို့ဖော်ထုတ်ဖို့မျှော်လင့်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ပွင့်လင်းဆုံးပြောရဲကျွန်တော်တို့တင်လိုက်တဲ့အစိုးရတင်တဲ့ဆိုရင်တော့ကျွန်တော်တို့ဖြစ်နိုင်မယ်လို့ကျွန်တော်တို့ယူဆရပါတော့
မြန်မာနိုင်ငံအနေနဲ့ EITI အစည်းအဝေးခန်းစာကိုပထမဆုံးအကြိမ်ဖြစ်ထုတ်ပြန်နိုင်ခဲ့တဲ့ဆိုပေမဲ့နိုင်ငံတကာစံနှုန်းအတိုင်းလိုက်နာပါမယ်လို့ကတိပေးထားတာတွေကိုအစိုးရဘက်ကပြက်ကွက်ခဲ့တဲ့အပြင်တည်ရင်စာတထွက်ရာဒေတာမှရှိတဲ့ဒေတာခံတွေအတွက်ရရှိမဲ့အခွင့်အရေးတွေဆုံးရှုံးမှုအပေါ်အရက်ဖက်လူအဖွဲ့အစည်းကတောင်းဆိုပေးကြရမှာလေအရက်ဖက်လူအဖွဲ့အစည်းတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်ခဲ့ကြောင်းမာတာအဖွဲ့ကကိုလင်းလင်းကပြောပါသေးတယ
်။အဲလုပ်ငန်းရှင်တွေဟာဝီလိုရဲ့ဂျိုးစီးပွားကိုသာဥတည်ပြီးတော့ဒီစဲမှုတွေကိုဖောက်ဖျက်ခဲ့တဲ့တွင်ရည်တွေကိုလည်းကျွန်တော်တို့ရရှိပြရပါတယ်။အစိုးရရောကုမ္ပဏီဘက်ကပါလုပ်ငန်းဆောင်ရွက်ချက်တွေဟာ ဒေသခံများရဲ့နေရာမြေများကိုသိရှိတဲ့အားပါဝင်ပါတယ်။နောက်တိုင်းစီမဲတူဖို့ခြင်းတွေတုံလုံပြီးတော့တူဖို့နေတဲ့ကိစ္စတွေတန်းတန်းလုံးတူဖို့ခြင်းတွေညာလို့ပြုလုပ်ရရှိနေရဆိုတာကိုလည်းကျွန်တော်တို့သိရလေးရှိပါတယ်။
ထုတ်ပြန်ပြီးတဲ့အစီရင်ခံစာမှာတော့အငင်းပွားစရာဖြစ်နေတဲ့ရေနံသဘာဝဓာတ်ငွေနဲ့တတ္ထုကဏ္ဍသုံးမျိုးရဲ့ဗန္နာယီကိစ္စတွေကိုပဲထည့်သွင်းဖော်ပြခဲ့ပါတယ်။လာမယ့်နှစ်မှာတော့တတ္ထုကဏ္ဍအပြင်တစ်တော်၊တားငါကဏ္ဍ၊ရေအားလျက်စစ်ကဏ္ဍစတဲ့ကဏ္ဍတွေကိုပါထပ်မံဖြည့်တင်းကထုတ်ပြန်သွားမယ်လို့မာတာအဖွဲ့ကကိုရဲမင်းဦးကပြောပါတယ်။မြန်မာနိုင်ငံတွင်းထွက်သယင်စာတတူဖို့ထုတ်လုပ်တဲ့လုပ်ငန်းများပွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI လို့ခေါ်တဲ့ဒီအစီရင်ခံစာမှာ 2013-2014 ဘဏ္ဍာနှစ်ကိုအခြေခံပြီးရေနံနဲ့သဘာဝတန်ငွေတူဖို့ရေးကုမ္ပဏီ73ခု၊ကြောက်မြတ်ရတနာကုမ္ပဏီအခု30နဲ့တထုတူဖို့တဲ့ကုမ္ပဏီ71ခုတို့ကနေကောက်ခံရရှိခဲ့တဲ့အခွန်အခအချက်လက်တွေကိုထုတ်ဖော်ခဲ့တာဖြစ်ပါတယ်။ဒီလိုထုတ်ဖော်ခဲ့ပေမဲ့မကြသေးခင်ကလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေနဲ့တော့ကွဲလွဲမှုရှိနေပါတယ်။ထုတ်ပြန်ခဲ့တာမှာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီလိုကုမ္ပဏီတွေရဲ့ငွေစင်းတွေကိုထုတ်ပြန်ရမှာအခက်အခဲမှုတွေရှိခဲ့ကြောင်းလက်ရှိမှာမြမရေနံနဲ့တဘာဝတန်ငွေလုံးငယ် MOG ဝင်ငွေမှာလဲစုစုပေါင်းဝင်ငွေရဲ့40ရာခိုင်နှုန်းကိုသာနိုင်ငံတော်ကလက်ခံရရှိထားပြီးကျန်ရာခိုင်နှုန်း90ကျော်မှာတော့ MOG ရဲ့အခြားသောငွေစင်းရင်းအဖြစ်သာထားရှိထားကြောင်းအဆိုပါထားရှိမှုမှာဘယ်အပိုင်းကိုတုံ့ဆဲပြီးငွေဘလောက်ရှိတယ်လဲဆိုတာကိုတိကျစွာရှင်းလင်းပေးမှုမရှိခဲ့ကြောင်းမာတာအဖွဲ့ကကိုရဲမင်းဦးကပြောပါတယ်
ဥပိုင်အခန်းခံတာဒီဒီနိုင်ငံပိုင်ကုမ္ပဏီလိုလိုဥပဒေကပိုင်ဒီဒီလုပ်ငန်းစုကြီးလိုလိုမတင်မကြပုံစံမျိုးနဲ့အလုပ်လုပ်ပါနိုင်ငံတော်ရဲ့ဒီကုမ္ပဏီများကလည်းရတဲ့ရတဲ့အခွင့်အရေးပိုင်းဆိုင်ရာတွေမှာတော့နိုင်ငံပိုင်ကုမ္ပဏီများထက်ပိုပြီးတော့အခွင့်အရေးတွေယူပြီးတော့လုပ်တာတွေလည်းအများကြီးရှိပါဥပိုင်လိုဆိုတဲ့ကုမ္ပဏီရဲ့စည်ရင်းစစ်တာကဏ္ဍကစားနဲ့ဒီတက်မတော်စည်ရင်းစစ်ချုပ်ရုံးကစစ်ဆေးတာတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေလိုပုံစံမျိုးပဲဖြစ်ပါတယ်။ဒါပေမဲ့အခွင့်အရေးနဲ့ပြန်တဲ့နိုင်ငံတော်ကိုပြန်လဲထည့်ဝင်မှုကြတော့အခြားနိုင်ငံပိုင်ကုမ္ပဏီနိုင်ငံပိုင်စီးပွားရေးလုပ်ငန်းစုကြီးတွေလိုဖြစ်မနေတာကိုလည်းကျွန်တော်တို့တွေ့ရပါတယ်။
မြန်မာနိုင်ငံကို2014ဇူလိုင်ကကျင်းပခဲ့တဲ့28ကြိမ်မြောက်နိုင်ငံတကာ EITI အဖွဲ့အစည်းအဝေးမှာ45ကြိမ်မြောက် EITI အဖွဲ့ဝင်နိုင်ငံလောင်းအဖြစ်လက်ခံခဲ့တာဖြစ်ပြီးပထမကြိမ်မြန်မာနိုင်ငံရဲ့ EITI အစီရင်ခံစာကိုတော့ပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလအတွင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မမေကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရေဘေးတင့်ကလေးဒေသကိုဂျာမနီကအကူအညီတွေပေးမဲ့အကြောင်းကိုအလဲပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းကလေးဒေသကိုအကူအညီပေးဖို့ဂျာမနီအစိုးရကယူရို300ထပ်မံလှူဒါန်းမှုဆုံးဖြတ်ခဲ့ပါတယ်။ကလေးဒေသတွေမှာရှိတဲ့ကျေးလက်ဒေသ32ရွာရဲ့လက်မဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေကိုဒီငွေနဲ့တိစောက်သွားမှာဖြစ်ပါတယ်။နောက်အစိုးရတက်လက်ထပ်မှာမြန်မာပြည်တွင်းကအကူအညီလိုနေတဲ့နေရာတွေကိုဆွေးနွေးပြီးဆက်လက်ကူညီသွားဖို့ညှိနှိုင်းသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီတမ္ပတ်ကြီးခရစ်စတန်လူးဝစ်ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့နှစ်ဇူလိုင်လလယ်လောက်ကလေးကစခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်ရေဘေးအနေနဲ့ဆူဆူဝါဝါခံခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းဒေသတွေကိုဂျာမနီအစိုးရအနေနဲ့ယူရို300ထပ်မံလှူဒါန်းသွားမှာလည်းဖြစ်ပါတယ်ရေဘေးအနေနဲ့ကိုအစိုးရဆုံးခံခဲ့ရတဲ့နေရာအဖြစ်ကလေးဒေသကိုဆူဝါတာဝန်ရှိသူတွေကထောက်ပြတာကြောင့်ဒီဒေသတစ်ဝိုက်ကိုပဲအကျိုးရှိအောင်တိတိယောက်ယောက်ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီတမ္ပတ်ကြီးခရစ်စတန်လူးဝစ်က VOA ကိုပြောပါတယ
် Idea let's say we discuss always our cooperationwith our partners in the government
ကျွန်တော်တို့တွေဟာမွေးမြူရေးရေလုပ်ငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ပူးပေါင်းတိုင်ပင်တဲ့အခါမှာသူတို့အကြံပြုတာကကလေးဒေတာတဝိုက်ကိုပါပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့တိုင်းနဲ့ပြည်နယ်အများစုရှိပေမဲ့ကလေးဒေတာဟာရေဘေးတံကိုအစိုးရဆုံးခံခဲ့ရတဲ့ဒေတာတစ်ခုဖြစ်တယ်လို့လည်းအစိုးရကအကြံပေးထောက်ပြတာကြောင့်ကျွန်တော်တို့အဖွဲ့ဝင်တွေကိုအရင်ဆုံးဆေးလွတ်ခဲ့ပါတယ်ပြီးတော့ကျွန်တော်တို့အဖွဲ့ဝင်တွေနဲ့နည်းပညာပိုင်းအကူအညီပေးတဲ့KFW ဖွံ့ဖြိုးရေးဘဏ်တို့ဟာဒီဒေတာတဝိုက်ကိုလေ့လာဆန်းစစ်ပြီးတော့ကျွန်တော်တို့ရဲ့ပထမအစီအစဉ်ကိုလှုပ်ဆောင်ဖို့အတွက်အတည်ပြုခဲ့တာပါအဓိကကတော့အဲ့ဒီဒေတာတဝိုက်မှာလန်ဒတာအပျက်စီးအတော်လေးများခဲ့တာကြောင့်ကျွန်တော်တို့တွေဟာဒေတာကံပြည်သူတွေအတွက်ကောင်းမွန်တဲ့လူနေမှုဘဝရဖို့အတွက်ကူညီဖို့လိုပါတယ်ကျွန်တော်တို့အနေနဲ့တနိုင်ငံလုံးကိုအကူအညီမပေးနိုင်ပေမဲ့လို့ဒေတာတစ်ခုလည်းကိုပဲဥတီထားလိုက်ရင်အဲ့ဒီနေရာအတွက်အတော်များများအကျိုးရှိအောင်ထိတိယောက်ကူညီနိုင်မှာလည်းဖြစ်ပါတယ
်ဒီထောက်ပံ့ငွေတွေကိုကလေးဒေတာတွန်းမှာရှိတဲ့ဒေတာကံပြည်သူတွေရဲ့လမ်းပန်းဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေတိစောက်သွားမယ်လို့သူကဆက်ပြောပါတယ
် We see around 50,000 people are affected and would benefit and
ကျွန်တော်တို့ရဲ့အကူအညီတွေဟာရေဘေးသင့်ပြည်သူ6,000ကျော်အတွက်ပုံမှန်အခြေအနေလဲပတ်နိုင်အောင်အထောက်အကူဖြစ်စေခဲ့ပါတယ် ခမရတွေကိုပို့ဆောင်ဆက်သွေးလမ်းကြောင်းတွေကိုဖျက်တောက်ခံရမယ်ဆိုရင်ခမရတွေရဲ့လေယာထွက်ပစ္စည်းတွေကိုရောင်းဝယ်ဖောက်ကားတာမရနိုင်တယ်လို့တခြားနေရာတွေကိုလည်းလိုလင်းတကူသွားနိုင်မှာမဟုတ်ပါဘူး။ဒါပြင်ခမရတွေရဲ့ကလေးတွေကိုစာတင်ကြောင်းတွေစီကိုပို့နိုင်မှာလည်းမဟုတ်ပါဘူး။နေထိုင်မကောင်းတဲ့သူတွေကိုလည်းစေယုံစေခံတွေကိုပို့ပေးဖို့ခဲယဉ်နိုင်ပါတယ်။ဒါကြောင့်မလို့ဒေတာရဲ့အ
အရေးပေါ်အကူအညီတွေပေးနိုင်ဖို့ရန်ပုံငွေရထားတာတွေရှိတယ်လို့ဆိုပါရယ်မြန်မာနဲ့ဂျာမနီနှစ်နိုင်ငံကြားဆင်းရဲမွဲတေမှုရွှတ်ချနိုင်ရေးဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့အဓိကဦးစားပေးကဏ္ဍတစ်ခုဖြစ်တာကြောင့်အစိုးရအသက်လက်ထံမှာလည်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကဆိုပါရယ
် Dr. Aung San Suu Kyi she made a statement that also in future she wants the main development assistance to be channeled
ရေကောက်ပွဲအနိုင်ရပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလည်းအနာဂတ်မှာသူ့အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အဓိကထားလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါကြောင့်အစိုးရအသစ်လက်ထက်မှာကျွန်တော်တို့အနေနဲ့အစိုးရတာဝန်ရှိသူတွေသာသိတဲ့မြန်မာပြည်ရဲ့ဘယ်နေရာမှာဘယ်လိုဆင်းရဲမွဲတည်နေတယ်လဲဆိုတာကိုဆွေးနွေးပြီးတော့အဲ့ဒီနေရာတွေမှာကျွန်တော်တို့တွေဘယ်လိုကူညီနိုင်မလဲဆိုတာကိုညှိနှိုင်းခြင်းပါတယ်။
2015ခုနှစ်ကမိုးကြီးရေရှမ်းမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေပေးတင်ခဲ့ပြီးတော့လယ်မြေဧက9သိန်းကျော်ပျက်စီးဆုံးရှုံးခဲ့တာပါ။ဒါကြောင့်လည်းပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာလက်ရှိသမ္မတဦးသိန်းစင်ကနေရေပေါ်အခြေအနေကြီးညာပြီးပြည်တွင်းကနိုင်ငံတကာအကူအညီတွေကိုပါတရားဝင်လက်ခံခဲ့ပါတယ်။အစိုးရအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ပြည်ထောင်စုတည်တဲ့ရန်ပုံငွေတွေကစက်တန်ပေါင်း24ဘီလီယံကိုပြည်ထောင်စုလွှတ်တော်ကခွင့်ပြုထားပါတယ်ခင်ဗျာ။
ကိုထောင်ပြပြတော်တာဖြစ်ပါတယ်အခုဒီခါတော့တပတ်အတွင်းအကစားသတင်းတွေကိုအလဲပေးကြပါတယ်ရာဒူကနေရဆိုင်ခံလာရတဲ့ FIFA ကမ္ဘာပေါ်လုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်ဆက်ဘလက်လာဇာရနေသေးတာ Premier League Champion Chelsea အသင်းဘာအတွက်တိုက်ပွဲဝင်နေရသလဲဆိုတာနဲ့ Real Madrid နီးပြတဲ့ဇီဒန်က FIFA ရဲ့ဆုံးဖြတ်ချက်ကိုဝေဖန်လိုက်တာစတဲ့တပတ်အတွင်းအကစားသတင်းတွေကိုပြောပြပေးကြပါတယ်ခင်ဗျာ FIFA ကမ္ဘာပေါ်လုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်ဆက်ဘလက်ဟာရာဒူကနေရနာခံလာရပြီမဲ့ FIFA ကနေလာဇာရနေတော့မဲ့ဖြစ်ပါတယ်UEFA ဥက္ကဋ္ဌမီရှဲလ်ပလာတီနီကိုဒေါ်လာ2သန်းပေးခဲ့တဲ့အတွက်ကျင်းဝဆိုင်ရာစည်းကမ်းတွေချိုးဖောက်တယ်ဆိုပြီးတော့မစ္စတာပလက်တာကိုပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကရာဒူကရက်ဆိုင်ပြီးနောက်ပြီးခဲ့တဲ့လကတော့ဘောလုံးလောကကနေ10ရက်ပယ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့စာချုပ်အရမစ္စတာပလက်တာဟာ February 26ရက်နေ့ FIFA ဥက္ကဋ္ဌအစ်ရွေးကောက်ပွဲမတိုင်ခင်အထိလာစာရမှာဖြစ်တယ်လို့ FIFA ရဲ့စည်ရင်းစစ်ကော်မတီပြောခွင့်ရ Andreas Bendel ကပြောပါတယ်။ဒါမဲ့လည်းမစ္စတာဘလက်တာရရှိမဲ့စုကြည်ငွေတွေကိုတော့ FIFA စင်းစစ်ကော်မတီကမပေးဖို့ဆုံးဖြတ်ပါတယ်။မစ္စတာဘလက်တာဟာသူတာဝန်ထမ်းဆောင်နေစဉ်အတွင်းသူ့ရဲ့အတွင်းရေးမှုအပါအဝင် FIFA ကိုကြီးကြပ်ဖို့နဲ့သူ့ရဲ့တာဝန်တွေပြက်ကွက်ခဲ့တဲ့အတွက်စုကြည်ငွေတွေမပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့စာချုပ်အရတော့လာဇာကဆက်ရမှာဖြစ်ပါတယ်။ဒါကြောင့်မစ္စတာဘလက်တာဟာယာရူးကရက်ဆိုင်ခံထားတဲ့9လလောက်ကာလအတွင်းမှာလာဇာရနေမှာဖြစ်ပါတယ်ခင်ဗျာ။ England Premier League ဖက်မှာတော့ Champion Chelsea အသင်းအနေနဲ့တမ်းစင်ရဖို့အတွက်တိုက်ပွဲဝင်နေရတယ်လို့ Chelsea အသင်းရဲ့ယာယီနီးပြ Gus Hiddink ကပြောလိုက်ပါတယ်။ Chelsea အနေနဲ့လက်တွေကျဖို့လိုတယ်လို့သူကပြောပါတယ
်။ Be unrealistic in your 6.0
လက်တွေမှာတမ်းစင်ဇုံနဲ့လေးမှတ်ပဲကွာပြီးတမ်းစင်ဇုံနှမ်းမှာရှိနေပါတယ်။ဒါကလက်တွေ့ဖြစ်နေတဲ့အမှန်တရားပါ။ဒါကြောင့်ကျွန်တော်တို့အနေနဲ့အရန်ကြိုးစားဖို့လိုပြီးအဆင့်တက်လာအောင်အမှတ်တွေရဖို့အတွက်စုစုစည်းစည်းနဲ့အယုံစိုက်ဖို့လိုအပ်ပါတယ်
။ Chelsea အသင်းဟာ22ပွဲကစားပြီးချိန်မှာ6ပွဲနိုင်9ပွဲတည်9ပွဲရှုံးနဲ့25မှတ်ရထားပြီးတော့အမှတ်ပေးစရာရဲ့အဆင့်14နေရာမှာရှိနေပါတယ်ခင်ဗျာ။ပိန်ဘက်မှာတော့ကမ္ဘာဘောလုံးအဖွဲ့ချုပ်က Real Madrid နဲ့ Atletico Madrid နှစ်သင်းကိုလာမယ့်ဘောလုံးသမားအပြောင်းအရွှေ့ဈေးကွက်နှစ်ခုမှာကစားသမားအယောင်ဝယ်မလုပ်ရဘူးလို့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်လိုက်ပါတယ်နိုင်ငံတကာကအသက်18နှစ်အောက်လူငယ်ဘောလုံးသမားတွေခေါ်တဲ့နေရာမှာ Real နဲ့ Atletico နှစ်သင်းဟာစီးမင်းတွေချိုးဖောက်တယ်ဆိုပြီးတော့အခုလိုဆုံးဖြတ်လိုက်တာပါ Real နီးပြတဲ့ Zinedine Zidane ကတော့ဒီဆုံးဖြတ်ချက်ပေါ်မှာအကြီးအကျယ်ဝေဖန်လိုက်ပါတယ
် un poco absurdo pero
ဒီဆုံးဖြတ်ချက်ကတော်တော်ကိုယ့်ကာယနဲ့အတိအပ္ပယ်မရှိပါဘူးဒါပေမဲ့ရှေ့တစ်ပတ်ထဲမှာတော့အားလုံးဖြည့်ရှင်းနိုင်မယ်လို့ထင်ပါတယ်စိတ်မပူပါဘူး
အသင်းလုံးကတော့သူတို့တခုမှအမားမလုပ်ကြောင်းဒီအတွက်လည်းအယူခံဝင်သွားမယ်လို့ပြောပါတယ် FIFA ရဲ့ဆုံးဖြတ်ချက်ကြောင့် Real အသင်းဟာအခု January အပြောင်းအရွှေ့ဈေးကွက်မပိတ်ခင်မှာကစားသမားအသစ်တွေခေါ်ယူရမှာဖြစ်ပြီး Man U ကိုသမား De Gea ကိုလည်းခေါ်မယ်ဆိုတဲ့သတင်းတွေပြန်ထွက်လာနေပါတယ် De Gea ကတော့ Man U အသင်းမှာပဲဆက်ရှိနေပြီးတော့ Real ကိုပြောင်းမှာမဟုတ်ဘူးလို့ Britain သတင်းစာတွေကဖော်ပြနေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
BOA မြန်မာပိုင်းကနေ2016ခုနှစ် January လ20ရက်ဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာမီဒီယာမြင်ကွင်းနဲ့အတူဦးကျော်စံသားရဲ့မြန်မာရေး30ချက်မှာဆိုရင်တော့
Well I know that in the West the idea and the modern idea of having civilians control
စစ်တပ်နဲ့ Federal ပြည်ထောင်အကြောင်းကိုမြန်မာရေး30သူပမောက္ခဒေါက်တာ Steinberg နဲ့ဆွေးနွေးထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒါအပြင်မြန်မာတခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုရင်တော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရပါပါဒီတစ်ပတ်မှာတော့ငင်းသားဝန်ထမ်းတွေရဲ့မြေကွက်လျှောက်တဲ့ကိစ္စတွေနဲ့လူပြောများနေတဲ့ကြိုက်ထီးဦးတောင်ပေါ်မှာတဲခိုရေးပြဿနာတီယိုကတ်တွန်းရေးဆွဲခဲ့တဲ့ကတ်တွန်းဆရာမောင်မောင်ဖောင်တန်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာအပိတ်ခံခဲ့ရတဲ့အကြောင်းတွေကိုတင်ပြပေးထားပါတယ်မတ်အိမ်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝေကအခုညတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအငိမ့်စားဝန်ထမ်းတွေရဲ့လစာကလက်ရှိကုန်စည်နှုတ်အောက်အများကြီးရောက်နေတဲ့အထိကွာနေတာကြာလှပြီဖြစ်ပါတယ်။ပင်စင်စားတွေအတွက်အရေးကြီးတဲ့လူမှုခန်းစား권တွေကလည်းမရှိတဲ့အတွက်အခုခေတ်ပင်စင်စားတွေဖို့စီးပွားရေးကြက်တဲမှုကြမှာရုန်းကန်ရှင်တန်နေရတဲ့ဘဝကအမတန်းကိုခက်ခဲပင်ပန်းလုံးပါတယ်။ဒီတစ်ပတ်မှာအငိမ့်စားဝန်ထမ်းတွေကိုမြေခွက်တွေလျှောက်လို့ရတယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်စာမျက်နှာတွေပေါ်မှာထွက်ပေါ်လာပြီးတဲ့နောက်မြေခွက်လျှောက်သူတွေအမတန်းများပြားခဲ့တယ်လို့သိရပါတယ်။တရင်နေလဲမှာတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကတေဝင်ထုတ်ပြန်ထားတာမရှိဘူးလို့ဆိုကြပါတယ်။ဒါပေမဲ့ဒီတရင်ဟာပင်စင်စားတွေအတွက်မျောလင်းကျက်တဲ့စိတ်ဝင်စားမှုအကြီးအမားဆုံးတစ်ခုပဲဖြစ်နေခဲ့ပါတယ်။ဘလို့ပဲကောလာဟလဖြစ်နေပါစေပင်စင်စားအများအပြားကတော့နေရေးအခက်အခဲဖြစ်နေတဲ့ရန်ကုန်မြို့တော်အတွင်းနေထိုင်မှုအတွက်မြေခွက်တွေဆက်လက်လျှောက်ထားနေကြဆဲပဲလို့ဆိုပါတယ်။နောက်ထပ်တင်ပြခြင်းတဲ့တရင်ကတော့ကတ်တွန်းဆရာမောင်မောင်ဖောင်တန်ရဲ့ Facebook အကောင့်စာမျက်နှာ report ထိခံရပြီးတော့သူ့စာမျက်နှာကိုဝင်ကြည့်သူတွေဝင်လို့ဖတ်လို့မရတဲ့သတင်းဖြစ်ပါတယ်ကာတွန်းဆရာကကာတွန်းထဲမှာအကြီးကောင်မလေးတယောက်ကိုကြံတဲ့ကလေးနှစ်ယောက်ကအပြစ်တင်စကားပြောဆိုနေတဲ့ကာတွန်းရေးသားထားပါတယ်အဲ့ဒီစကားထဲမှာအမလှုပ်ချင်တာကတော့ပြောပြီးကျွန်တော်တို့လှုပ်ချင်တာကတော့စိတ်ဆိုးတယ်ဆိုပြီးတော့ပြောတဲ့စကား report ထိခဲ့တာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မကြသေးခင်ကအစိုးရလက်ထက်မှာဝင်ကြီးနေရာလာတောင်းတဲ့သူတွေတမရလှုပ်လို့တယ်လို့ပြောထားတဲ့သူတွေကိုဒေါ်အောင်ဆန်းစုကြည်ကပြစ်တင်ပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီစာသားကိုရည်ညွှန်းတယောထားတဲ့အတွက်ဖြစ်တယ်လို့ဆိုကြပါတယ်ဝေဖန်ရေးကာတွန်းတွေအများကြီးဆွဲခဲ့ပေမဲ့အခုလိုဒီမိုကရေစီအစိုးရပေါ်ပေါက်လာတော့မယ်ဆိုတဲ့အခြေမျိုးမှာဒီကိစ္စဖြစ်လာတာဟာကာတွန်းဆရာကအံ့ဩပြီးတော့စိတ်လဲမကောင်းဖြစ်ရတယ်လို့ပြောပါတယ်ကာတွန်းဆရာတွေကနိုင်ငံရေးကိုဝေဖန်ထောက်ပြမှုတွေပြုလုပ်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးသမိုင်းမှာကာတွန်းဆရာတွေရဲ့အခန့်ကဏ္ဍကအရေးကြီးခဲ့ပါတယ်အခုဖြစ်ကဒီမိုကရေစီရေးအတွက်မေးခွန်းထုတ်ဆရာတခုဖြစ်တယ်လို့ဝေဖန်ပြောဆိုစရာသတင်းတစ်ပုဒ်လည်းဖြစ်ခဲ့ပါတယ်ဒီဖြစ်ပြနဲ့ပတ်သက်ပြီးတော့ကာတွန်းဆရာမောင်မောင်ဖောင်တန်ကအခုလိုတုံးသက်ပြောဆိုပါတယ
်ဒီကာတွန်းဆရာတယောက်အနေနဲ့ပေါ့နော်လွတ်လပ်စွာမိမိထန်တီးလိုက်တဲ့ကာတွန်းတစ်ထွက်အတွက်ကျွန်တော်ရဲ့ Facebook အကောင့်ကိုတိုက်ခိုက်ခံရတဲ့အပေါ်မှာတော့ကျွန်တော်မှာတော့ကျွန်တော်လည်းလူသားတယောက်ဖြစ်တဲ့အတွက်အနေနဲ့အများစိတ်ထိခိုက်မှုတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီ18ဆက်ထန်တီးရမယ်ခင်ဗျာတော့ကျွန်တော်တို့ကတော်ပဲဖြစ်ဖြစ်တည်းမဲဖြစ်ဖြစ်စောင်းပါပဲဖြစ်ဖြစ်ပေါ့နော်အားလုံးနီးကျူစွာပဲကျွန်တော်လည်းလွတ်လပ်တဲ့ကတော်တွေကိုဆက်လက်ဖန်တီးနေပုံပါပါခင်ဗျာ
နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာတစ်ခုကတော့အခုယာသည်ဟာခရီးထွက်တဲ့ယာသည်ဖြစ်တာကြောင့်တောင်ပေါ်မှာတည်ထားတဲ့ကြိုက်ထီယိုဘုရားဟာဖျားဖူးသူတွေအတွက်ကောခရီးထွက်လို့သူတွေအတွက်ပါနှစ်သက်တဲ့နေရာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကြိုက်ထီယိုဘုရားနဲ့ပတ်သက်ပြီးတော့ဖျားဖူးပြည်သူအများပြားညှီးတွားနေတဲ့အတန်တွေကcontract တွေနဲ့ပဲပြည့်နေနေပြီးဈေးအဆမတန်ကြီးမားနေမှုပဲဖြစ်တယ်လို့ဆိုပါတယ်ဒီလိုဈေးကြီးမှုတွေကြောင့်ပြည်သူတွေအနေနဲ့စောင်းရသည်ချမ်းချမ်းနဲ့မှဖျားရင်မြင်တော့မှလူအပြစ်အိတ်နေကြပုံတွေကိုမီဒီယာတွေပေါ်မှာဖော်ပြခဲ့ကြတဲ့အတွက်ဒ ဒီသတင်းဟာဖျားဘူးရာသီအတွက်တော့စိတ်ဝင်စားစရာသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်
။ဟောဟိုကျွန်တော်ရဲ့ကိုယ်ပိုင်ခံစားချက်အနေနဲ့ပြောရင်တော့အဲ့လိုတွားခဲ့ရတဲ့အတွေ့အကြုံမှုဟိုငွေကြီးတက်တာပြီးတွားမယ်လို့ထင်မဲ့ပေမဲ့အခုတွားတဲ့နေရာမှာကုကုတူရဖို့တွားပေမဲ့ကုတူရင်အကုတူပုံစံမျိုးဖြစ်ခဲ့တယ်။ဒီ contract တွေနဲ့တွေ့ခဲ့ရတာတက်ခုကမေးလိုက်တဲ့အခါမှာအဆင်မပြေတာလို့စားတော့မှလည်းစင်းလို့နေကြည့်တဲ့အခါမှာစားနိုင်တာလို့တွေ့ခဲ့ရတဲ့အတွေ့အကြုံဖျားဘူးတွားရတာအဆင်မပြေဘူး။နောက်ဒီမှာအိတ်မယ်ဆိုလေဖရားရှင်မြေတော်မှာဒီမိသားစုတွေအိတ်တာလို့လက်မရတဲ့အိတ်တာတွေကမသိမ့်တော့တဲ့တွေ့တာတွေကြီးခဲ့တဲ့တွေ့တယ်ကျွန်တော်ဖရားသွားဖူးရစိတ်မကောင်းဘူး။ဒါပြီးတော့လည်းကျွန်တော်ခုနပြောတဲ့မွန်ပြည်နယ်တဲ့ဖရားတွေကျုပ်ပေါ့ကြိုက်ကြောက်ပြီးဖရားတွေပါတော့လက်ဆက်ပြီးတော့ဖူးရခါအဲ့ဖရားတွေကြတော့အဲ့လိုမဟုတ်ပါဘူး။ဖြစ်တဲ့နယ်လို့ပြောမှာဆိုတော့ဒီလူနောက်လာမယ်သွားမယ်ဖရားဘူးတွေရောကျွန်တော်ပြောချင်တာကကျွန်တော်တို့နောက်ကူသွားရင်လည်းအဆင်ပြေဖို့တဲ့ဒီလူ contract နဲ့လုပ်တဲ့ဟာမျိုးကိုတော့မဖြစ်စေချင်ဘူးဖရားမှာ။နောက်တခြားဘာသာဝင်တွေမှာရှိတဲ့ခါမှာဖျားသွားလို့ရှိရင်ကားတွေဘာတွေယင်းနေဟိုအပေါ်ဘာသွားတဲ့နေရာတွေမှာအကုန်ခတ်မရတယ်ကျွန်တော်သွားလို့ရှိရင်ကားဆိုလဲကားပါကင်ကအပေါ်ဘာသွားမယ်ဆိုလဲဘက်ဆံပေးရမှုကမဖြစ်တင်ဘူးလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ခံစားရတယ်ပေါ့အဲ့ဒါတွေပြင်တော့ဖျားဘူးတွေပဲနောက်ရဖြစ်တယ်ဆိုတာဒီဖျားဘော်သွားတဲ့ခါမှာကောင်းကောင်းပုံမှန်လင်းရှင်းနေသွားရဘူးဖျားကြီးမြင်တော့မှဒီလိုတဲစရာခိုးစရာခက်ခဲဖြစ်တဲ့လမ်းဘေးမှာတွေတဲထုတ်ပြီးအိတ်ကြတဲ့တွေလမ်းမှာနောက်ရဖြစ်တယ်သွားပါလား
ကျေတီယိုဖျားဘူးသူတူပြောဆိုသွားတာဖြစ်ပါတယ်အခုဒီသတင်းပတ်ထဲမှာတော့ညဉ့်ညံရေးညီလာခံသတင်းတွေပင်စင်စားတွေရဲ့မြေခွက်လျှောက်ထားမှုအကြောင်းအရာတွေကိုဂျာနယ်တွေမှာအလေးပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါမယ
်ဘတ်စင်မြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မိုင်းအင်ခိုင်ဦးစီစဉ်ပြီးတော့ဥဆံမဝေကကူညီတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့မြန်မာရေးသုံးသပ်ချက်စီစဉ်ကိုထုတ်လွှင့်ပေးပါပါမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းဆိုတာပြောနေကြပြီမဲ့ဘလူဖက်ဒရယ်ပုံစံလဲဆိုတာမတတ်မှတ်နိုင်ကြခြင်းဟာအဓိကပြဿနာတစ်ရပ်ဖြစ်တယ်လို့အမေရိကန်ပညာရှင်ပေါမောက်ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်ဒါပြင်တိုင်းရင်းသားတချို့လိုချင်နေတဲ့ဗမာအပါဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ကလက်ခံဖို့တိတ်ခတ်ခဲလိမ့်မယ်လို့သူကသုံးသပ်ပါတယ်ပေါမောက်ခဒေးဗစ်စတိုင်းဘတ်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ပမခစတိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အရသာအစိုးရတရားတော်တက်လာတော့မှဖြစ်ပါတယ်ဒါပေမဲ့ဒီအရသာအစိုးရစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာစစ်တပ်ဟာအရသာဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
Well I know that in the West the idea and the modern idea of having civilians control the military is
ဒီအနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအရသာထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရဲ့ယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ကြီးပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကိုးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူဘဲမြန်မာနိုင်ငံမှာတနနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအလုံးကိုချုပ်ကင်ထားခဲ့တာပါပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထိတောင်စစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအာဏာပိုပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်သိ
Of course the military is reluctant what has been the primary
စစ်တပ်ကတွန်းဆုတ်နေပါတယ်ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစီးလုံးညီညွတ်ရေးပါဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါတယ်သူတို့စိုးရင်စိတ်ရှိပါတယ်ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်တချို့ကဘိုးထိန်းချုပ်ထားမှုကနေလုံးဝကင်းလို့ချင်ကြတယ်အခုတော့ပြောင်းလဲသွားပါပြီသူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်ဖက်ဒရယ်လိုချင်ကြတယ်တမနာဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရဲ့နေတော်ကပြောခဲ့ပါတယ်။ဒါပေမဲ့ဘလို့ဖက်ဒရယ်စနစ်လဲဆိုတာဘသူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘလို့အဓိပ္ပာယ်နဲ့ပြောနေကြသလဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန့်တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
။ No, the military is one stumbling block.
မဟုတ်ပါဘူး။တစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန့်တာပါ။အခုတိုင်းရင်းသားတွေဘက်မှလည်းအဟန့်တာတွေရှိနေပါတယ်။
ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူးတဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ဟာတိတ်ခတ်ခဲပါတယ်ဆိုတော့ဘယ်ရင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လေညှိနှိုင်းလို့ရနိုင်မလဲအဲ့ဒါတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပါ
တကယ်တော့လွတ်လပ်ရေးရခဲ့ကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ state တွေဒါကိုစုထားလိုက်တယ် unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်လားခင်ဗျာအဲ့ဒီကတည်းက
That's right sure yeah. but the point was that Aung San and the
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြည်ထနာကဗိုလ်ချုပ်အောင်ဆန်းနဲ့ပင်လုံညီလာခံက Federal စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးရတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဗဟုကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြေရှင်းဖို့အားထုတ်တယ်အပြည့်ဝမအောင်မြင်ပါဘူးအပြစ်ခတ်ရစရေးတောင်းအဖွဲ့တချို့နဲ့ပဲလုပ်နိုင်တယ်ခကြီးအဝေးကြီးကြံပါသေးတယ်အပြစ်ရတယ်ဆိုတာညဉ့်ညံ့ရင်မဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘလောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘလို့ခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ
်ဒါပေမဲ့အခုလက်ရှိမှာအပြစ်ရစဲကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကိစ္စဟာလည်း
No, it's true that the military don't trust the minorities. That's
true. Mamare sitak ga tain na ri ko myon ji ba wu. Tain na ri ga le sitak ko yong ji da ma hou ba wu. Pi lo tain na tchu ha sitak ga pe jin ne ko bai au chou yi a tain cha the po pi lo lo jin ya da ba. Da ko tu lo a pe yu hni nai ya ba le me.
Sitak ga pe jin ne ko bai au chou yi a tain da lo le pyo ba ang khanya a ra phyin. Tu lo ga ba lauk thi pe jin da le.
Well, that's a good question. Because when you start talking
about Era ga lo mi gun kaung ma be.ကိုယ်ပိုင်အုပ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်။ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူး။ပြည်ထောင်ဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်။တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရားလုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်။အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားသေးပါပဲ။ဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်။အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါ။အာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြေရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ
်ဒါကတော့စစ်တပ်ကအလွန်အကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
That is the question you build it step by step and it will come slowly
ဒါကအစစ်အစင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်ရှင်းရမယ်ကိစ္စတရားကတော့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါဒီတိုင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တွတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုပ်လို့မရပါဘူးဘယ်နိုင်ငံမှာဘလို့လုပ်ခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာပြည်ကိုယ်တိုင်ဆုံးဖြတ်ကြရမယ့်ကိစ္စပါလူလင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါလေ
ပြီးခဲ့တဲ့ရက်တွေတုန်းကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ပိုချုံမှုကြီးမင်းအောင်လှိုင်ကတိုင်းသားလက်နက်ကိုင်တွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်ကန့်နဲ့လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့သတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးကလေတဲနာရီလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်နောက်တစ်ခုကဒီ Federal ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
I think that idea of having a Burman state for the Burman population which is about 2/3
ငငရဲ့လူဦးရေ3ပုံ2ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေ့မကျဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုကြလို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအတိုင်းအတာတစ်ခုအထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့
လက်တွေ့ဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာကြည့်ပါအမေရိကန်ပြည်ထောင်စုကလူကြီးနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အေးအမှ Texas တို့လို California တို့လိုပြည်နယ်ကြီးတွေလည်းရှိရတာပဲ။လူကြီးအချိုးအစားနဲ့တန်းတူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်။ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history. How they were able to form the United States. It was only when they...
ဒါဟာအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအပဏထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်။ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်၊ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါ။ပြည်နယ်တိုင်းကြီးငယ်မဟုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုတ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘယ်လိုပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘယ်လိုသဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလှွတ်တော်နေရထားပြီးတော့အထက်လှွတ်တော်ကြတော့ပြည်နယ်တိုင်းတန်းတူအောက်လှွတ်တော်ကြတော့လူရေလိုက်အခွင့်ရေးယူရွေးဆိုပြီးတော့လုပ်ခဲ့တာ Federal Senate ရဲ့စံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွတ်တော်နေရစနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲအားလုံးတဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲယဉ်ကျေးမှုလိုက်ကွဲပါလေတချင်ချင်းမှာတော့မြန်မာနိုင်ငံလဲဒီလိုပြဿနာတွေကိုအနည်းငယ်များကင်တွယ်ဖြေရှင်းလာနိုင်ပါလိမ့်မယ်ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်အဲ့ဒါကအရေးကြီးဆုံးပါပဲ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြေရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ
်ဦးကျော်စံသာအပတ်စဉ်ဆွေးနွေးတင်ဆက်တဲ့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOE ကနေဗုဒ္ဓနေ့ညဘက်မြမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင်ပေးနေပါတယ်မြန်မာတခွင်အစီအစဉ်ကိုအလဲမပေးခင်မှာလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအတိပေးပါစေခင်ဗျာ
ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာတွေဆက်လုပ်နေတယ်လို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်တော်ရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။အခုတစ်ခါတော့ဗုဒ္ဓဦးနေညာပိုင်းရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုထက်အောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
အများပိုင်းကုမ္ပဏီတွေကအစုရှယ်ယာတွေကိုပြည်သူတွေဝယ်ယူနိုင်တဲ့ stock ဈေးကွက်ဖြစ်တဲ့ Yangon Stock Exchange ကိုမြန်မာနိုင်ငံမှာ2015ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာပထမဆုံးအနေနဲ့ဖွင့်လှစ်ခဲ့ပါတယ်။ကုမ္ပဏီ6ခုနဲ့စတင်ဖွင့်လှစ်လိုက်တာဖြစ်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးအပတ်ဒါမှမဟုတ် March လဆက်မှာမှအစုရှယ်ယာတွေကိုတရားဝင်ရောင်းဝယ်နိုင်မှာလည်းဖြစ်ပါတယ်။ Stock Exchange အစုရှယ်ယာဈေးကွက်ဖွင့်လှစ်နိုင်တဲ့အခြေခံချတဲ့အချက်လက်ပြည့်ပြည့်စုံမှုမရှိဘဲနဲ့ Yangon Stock Exchange ကိုဖွင့်လှစ်ခဲ့တယ်လို့ဦးစိုးသိန်းကထောက်ပြပါတယ်။
ဟိုကျွန်တော်အပြင်ကျွန်တော် opinion ကိုပြောရရင်ဒီ stock exchange ကိုဖွင့်တဲ့အချိန်မှာကျွန်တော်တို့ကဟို fundamental စီကပြည်ပြည်စုံစုံနဲ့ဖွင့်နိုင်လောက်တဲ့အနေအထားမရှိသေးပဲဖွင့်တယ်လို့ဟိုမြင်တယ်ပေါ့ ဒါကြောင့်မို့လို့လေဟို stock exchange ကဖွင့်လိုက်တာ trade မလုပ်နိုင်ဘူးဆိုတာဒါသူရဲ့ခုနကသူဒီဥစ္စာဘက်ဘလို့အခြေအနေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်တာပေါ့အဲ့တော့ stock exchange ဖွင့်လို့ရှိရင်စောစောလည်းရှင်းပြသွားပြီဒီ fundamental ပေါ့၄ခုပေါ့ fundamental ၄ခုဆိုတာ infrastructure ပေါ့ infrastructure မှာကlegal framework ပါမယ်နောက်ပြီးတော့ဒီ governing regulatory body ပါမယ် regulation ပါမယ်နောက်ပြီးတော့ဒီ stock exchange နဲ့ပတ်သက်တဲ့ infrastructure တွေပါမယ်ဒါတော့ infrastructure လို့ခေါ်တယ်ဒါတွေရှိမှဖွင့်လို့ရတယ်
Stock စည်းကွက်တစ်ခုအောင်အောင်မြင်မြင်ဖွံ့ဖြိုးတိုးတက်နိုင်မှုအတွက်ဆုရှယာတွေကိုရောင်းမဲ့အများပိုင်ကုမ္ပဏီတွေယင်းနှိမ့်နှံ့ကြမဲ့ပြည်သူတွေရောင်းသူနဲ့ဝယ်သူကြားမှာညှိနှိုင်းဆောင်ရွက်ပေးမဲ့ Security ကုမ္ပဏီလို့ခေါ်တဲ့ငွေကြေးသက်သေကန်လက်မှတ်ကုမ္ပဏီတွေနဲ့ Stock စည်းကွက်မှာဒိုင်လူကြီးအဖြစ်ဆောင်ရွက်ပေးမဲ့မြန်မာနိုင်ငံငွေကြေးသက်သေကန်လုပ်ငန်းကြီးကြပ်ရေးကော်မရှင် SCCM တို့ကအခရာကြတဲ့သူတွေလည်းဖြစ်ကြပါတယ်။ဒီလေးမျိုးဟန်ချက်ညီညီဆောင်ရွက်နိုင်မှအဆုရှယာစည်းကွက်ဟာတည်ငြိမ်နိုင်မယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်စတော့အချင်းပုံမှန်လက်ပတ်နိုင်မှုအတွက်အနည်းဆုံး6လကနေ1နှစ်လောက်အထိကြာနိုင်လေလို့ဦးစိုးသိန်းကဆိုပါတယ်
။ Security Company 58ခုလောက်ခွင့်ပြုထားတယ်။ကမ္ဘောဇာကတော့သူဖွဲ့ပြီးပြီလို့ပြောတယ်။ဒါပေမဲ့လို့ Channel Company တွေကဘာမှအတန်မထွက်သေးဘူး။ဒါဖွဲ့ပြီးတယ်ဆိုတာလည်း Company ဖွဲ့ပြီးတာပဲရှိမယ်လို့ကျွန်တော်ထင်တယ်။တကယ် Security Company တခု Organize လုပ်ဖို့ဆိုတဲ့ဥစ္စာကလူတွေ Recruit လုပ်ရမယ်။ဒီလူတွေကိုသေချသင်ပေးရမယ်။ဟိုနိုင်ငံသားငှားပြီးလုပ်တာမျိုးဖြစ်ချင်ဖြစ်မယ်။ဒါပေမဲ့လို့ဒီတယောက်တည်းနဲ့မရဘူး။ဒီမှာ team အနေနဲ့ဒီဥစ္စာတွေကို capacity ကို building လုပ်ယူပါအဲ့ဒါကြီးအချိန်အများကြီးလို
stock exchange မှာဝင်ရောက်ပြီးရောင်းဝယ်ချမဲ့အများပိုင်း company တွေအနေနဲ့ရင်ဆုံးလိုအပ်တာကအစုရှယ်ယာဥယျာဉ်တရားရှိဖို့လိုအပ်တာပါပြီးတော့အဲ့ဒီ company တွေအနေနဲ့စားလျှောက်တဲ့နေမှာပဲတန်900 marketing ငွေရှိဖို့လိုအပ်တယ်လို့နှစ်နှစ်တာကာလအတော်အတွင်းမှာလည်းလုပ်ငန်းအောင်မြင်မှုရရှိထားတဲ့အနေအထားမှာရှိရမယ်လို့မြန်မာနိုင်ငံငွေကြေးသက်သေကန်လုပ်ငန်းကြီးကြပ်ရေး commission SCCM ကပြဋ္ဌာန်းထားပါတယ်အဲ့ဒီကုမ္ပဏီတွေအနေနဲ့တောင်းတင်းခိုင်မာမှုရှိဖို့လိုတယ်လို့အမြဲစွန့်ရရှိနိုင်တဲ့အနေအထားမှာလည်းရှိဖို့လိုအပ်တာပါပြီးတော့အဲ့ဒီကုမ္ပဏီတွေဟာသတင်းအချက်အလက်တွေသိသင့်သိထိုက်တဲ့အကြောင်းအရာတွေကို SCCN ရန်ကုန် Stock Exchange နဲ့ယင်းနှိမ့်မြုပ်နှံသူတွေထံကိုအချိန်နဲ့တပြေးညီပွင့်ပွင့်လင်းလင်းချပြဖို့လိုအပ်တယ်လို့ဥပဒေပေါင်းအတွင်းမှာလည်းဆောင်ရွက်ဖို့လိုအပ်ပါတယ်ရန်ကုန် Stock Exchange ကရွေးချယ်ထားတဲ့ကုမ္ပဏီတွေစီကနေအစုရှယ်ယာတွေကိုယင်းနှိမ့်မြုပ်နှံတဲ့သူတွေကစိတ်ကြိုက်လိုအပ်တယ်လို့ဝေငိုင်းမှာလည်းဖြစ်ပါတယ်လက်ရှိရန်ကုန် Stock Exchange မှာ Share အယောင်းဝယ်ပြုလုပ်ဖို့စဉ်းသွင်းထားတဲ့အများပိုင်းကုမ္ပဏီ6ခုတွေကတော့ FMI ကုမ္ပဏီ၊မြမလေယာစီးပွားရေးအများပိုင်းကုမ္ပဏီ၊ပထမပုဂ္ဂလိကဘဏ်၊မြမတီလဝအထူးစီးပွားရေးဆောင် Holden အများပိုင်းကုမ္ပဏီ၊မြမနိုင်ငံသားများဘဏ်နဲ့ Great Falcon Note ဖြစ်ကြပါတယ်။ပြည်တော်အများပိုင်းကုမ္ပဏီတွေနဲ့သာ Stock Exchange ကိုစတင်ဆောင်ရွက်နိုင်မှာဖြစ်ပြီးတော့ပြန်လည်ရေးဆွဲနေတဲ့မြမနိုင်ငံများကုမ္ပဏီများအဥပဒေအတည်ပြုပြဋ္ဌာန်းပြီးတဲ့အခါကျမှနိုင်ငံသားသားပိုင်းအစုရှယ်ယာများပါဝင်တဲ့ဖက်ဆက်ကုမ္ပဏီတွေကိုစည်ရင်းဝင်ကုမ္ပဏီအဖြစ်သတ်မှတ်မှာဖြစ်တယ်လို့ SCCM မြန်မာနိုင်ငံငွေကြေးသက်သေကန်လုပ်ငန်းကြီးကြပ်ရေးကော်မရှင်ကဥက္ကဋ္ဌဦးမမောင်သိန်းကပြောပါရယ်ဆယ်စုနှစ်နဲ့ချီအစိုးရကထိန်းချုပ်ခဲ့တဲ့စီးပွားရေးနဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုပြုပြင်ပြောင်းလဲမှုတွေလုပ်လာခဲ့ပြီးတဲ့နောက်အစုရှယ်ယာဈေးကွက်ကိုပထမဆုံးဖွင့်လှစ်နိုင်ခဲ့တာကြောင့်ပြည်သူအများစုကလည်းစိတ်ဝင်စားရှိနေပါတယ
် Stock ဆိုတော့ဘာမှလည်းဟို Stock ဈေးကိုကြည့်ပြီးကစားကြတာရှိတယ်လေအဲ့တော့ကိုလည်းဒီဟာအတွက်ဒီ stock ကိုလာကြည့်ပြီးတော့ဘယ်လိုကစားရင်ဆင်ပြေမလဲဆိုတာလာလေ့လာရတော့ပါအဲငွေစုမဲ့အစားပေါ့ဒါ chance နေတဲ့ပေါ့ပြောမယ်ဆိုရင်တော့ invest လုပ်နေ invest နေတော့လုတ်တင်တာကိုပြောမယ်ဆိုရင်တော့
ဒါပေမဲ့လည်းအများပိုင်ကုမ္ပဏီတွေနည်းနေသေးတာရောင်းသူနဲ့ဝယ်သူကြားအကျိုးဆောင်အဖြစ်ဆောင်ရွက်ပေးမဲ့ငွေကြေးတက်သေးခံလက်မှတ်ကုမ္ပဏီတွေအဆင်သင့်မရှိသေးတဲ့အတွက်လည်းယင်းနှိမ့်မြုပ်နှံခြင်းနဲ့သူတွေအတွက်စဉ်းစားစရာအချက်တွေဖြစ်လာပါတယ်ဒါအပြင်လူအများစုကဒီအစုရှယ်ယာဈေးကွက်နဲ့ပတ်သက်လို့သိရှိမှုအားနည်းနေစေဖြစ်ပါတယ်
အဲ့အဲ့လားတော့ကျွန်တော်သေချာမသိဘူးမြတ်ဘာဖြစ်လို့အခုကျွန်တော်ပြန်ရောက်တာလဲခဏပဲဆိုတော့ဒီ DNA ပတ်သက်လို့ DNA family life ဆိုတော့တိတ်မဖြစ်ဘူ
းအခုကကုမ္ပဏီကလည်း6ခုပဲရှိရဲဆိုတော့လေအဲ stable တော့မဖြစ်သေးဘူးထင်တာပဲပြောမှဆိုရင်တော့လေဟုတ်အဲ့ဒီကုမ္ပဏီရဲ့ကတော့ဟုတ်အဲအကြီးကြီးကမပါလာသေးဘူးဆိုတော့လေပြောရတော့ခက်တယ်
Digital Secret ဟာငွေစုခြင်းတဲ့သူတွေအထူးသဖြင့်ယင်းနှိမ့်မြုပ်နှံခြင်းသူလူလက်တန်းစားတွေအတွက်အခွင့်အရေးတရဖြစ်တယ်လို့ခံမှန်ပြောဆိုသူတွေလည်းရှိပါတယ်။ဒါကြောင့်လည်းလူငယ်တချို့ကအစုရှယ်ယာ Secret ဟာသူတို့ရဲ့ဘဝပြောင်းလဲတိုးတက်မယ်ဆိုတဲ့ရည်ရချက်နဲ့ယင်းနှိမ့်မြုပ်နှံဖို့တားဆီးနေကြပါတယ်။နှစ်နှစ်ကျော်ကြာအချိန်ယူပြင်ဆင်ထားတဲ့ရန်ကုန် Stock Exchange ကိုမြမစီဝေးဘဏ်က58ရာခိုင်နှုန်းကျော်နဲ့ဂျပန်နိုင်ငံက49ရာခိုင်နှုန်းကျော်မတည်ထားတာပါ။ရန်ကုန် Stock Exchange ကိုရန်ကုန်မြို့လယ်ကောင်ကမြရီဘဏ်ရုံးချုပ်ဟောင်းရှိတဲ့နေရာမှာဖွင့်လှစ်ထားတာဖြစ်ပြီးတော့အဲ့ဒီနေရာဟာလည်းအင်္ဂလိပ်ကိုလိုနီလက်ထက်တုန်းကဗြိတိရှ်နာမည်ကျော်ဘဏ်တစ်ခုဖြစ်တဲ့ Standard Chartered Bank ဟောင်းဖွင့်လှစ်ခဲ့ပူပါတယ်
။ Stock Exchange ကိုကမ္ဘာနိုင်ငံပေါင်း190ကျော်မှာလက်ပတ်နေတာဖြစ်ပြီးတော့အောင်မြင်မှုရတဲ့နိုင်ငံတွေရှိသလိုအားနည်းမှုရှိတဲ့နိုင်ငံတွေလည်းရှိပါတယ်။နိုင်ငံခြားယင်းနှိမ့်မြုပ်နှံသူတွေမပါဘဲနောက်တစ်လကျော်နှစ်လအတော်အတွင်းမှာလက်ပတ်တော်မဲ့ရန်ကုန် Stock Exchange ဟာဘလောက်ထိအောင်အောင်မြင်မြင်ဖွံ့ဖြိုးတိုးတက်မလဲဆိုတာကိုတော့ယင်းနှိမ့်မြုပ်နှံသူတွေကစောင့်ကြည့်လေ့လာနေကြပါတယ်ခင်ဗျာ။ကျွန်တော်ထောက်ပါခင်ဗျာ။
ိုထက်အောင်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုလို့ရသလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook, Twitter နဲ့ YouTube ဆာမျက်နှာတွေကလည်းရုပ်သံသတင်းတွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်ဒီကနေ့ဗုဒ္ဓနေ့ညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်သတင်းရှင်အနေနဲ့ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555နဲ့ဖြစ်ပါတယ်ကျွန်တော်တို့ကို email နဲ့ဆက်သွယ်ခြင်းသူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ် VOA ရဲ့မနေ့ပြန်ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့39ရုပ်ကနေနားဆင်ဖန်ယူနိုင်ပါတယ်ခင်ဗျာအခုချိန်ရစပြီးတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်ကတက္ကသိုလ်တခုကိုတနက်တွေဘုံတွေနဲ့ဒီကနေ့တိုက်ခိုက်တာမှာလူအယောက်20ထဲမှနေတည်ဆုံပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့အစည်းအုံသတင်းရင်းမြစ်တွေကပြောပါတယ်အကြမ်းဖက်သမား၄ရောက်ပါတဲ့ဖွဲ့တွေဟာချက်စတားမျိုးကဘာချန်ပါချာခန်းတက္ကသိုလ်ကိုဒီကနေ့မနေ့9နာရီလောက်မှာအတင်းဝင်လာပြီးကျောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လူမျိုးရေးပိုင်းသတင်းရင်းမြစ်တွေကပြောပါတယ်။တေဆုံးတန်ရာရသူတချို့ပါတနက်ကြီးစံရာတွေရောဓာတ်တန်ရာတွေကိုပါတွေ့ရတယ်လို့ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကိုပြောပါတယ်။2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရေးရဲ့ခေါင်းဆောင်တူဖြစ်တဲ့အရင်ကတန်ကားတော်တစ်ပါးဖြစ်သူရှင်ကံပြည်တော်ကိုကိုညင်းကြီးလွင်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အကြောင်း AOD သတင်းဌာနရဲ့သတင်းတပုတ်ကိုကိုးကားပြီး Writer သတင်းတပုတ်မှာဖော်ပြထားပါတယ်။ကိုကြီးလွင်ဟာနေဆက်ကိုတရားမဝင်ဖြတ်ကျော်ပြီးတော့ဝင်လာတယ်ဆိုပြီးအင်္ဂါနေ့ကမန္တလေးမြို့မှာဖမ်းလိုက်တာလို့သတင်းမှာဖော်ပြပါရယ်နိုင်ငံကူးလက်မှတ်အသစ်ပြန်လုပ်ဖို့အတွက်သူ့ရဲ့ဇနီးဖြစ်သူမရီစီယိုချန်နောနဲ့တူပြန်လာတာမှာဖမ်းခံရတာပါသူကအာမခံမပေးတဲ့အတွက်ဆိုရင်လည်းကြောင်းသူဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးမကောင်းတာကြောင့်ပုံမှန်ဆေးတောက်ဖို့လိုတဲ့အကြောင်းဘာကြောင့်အခုချိန်ထိသူ့ကိုဖမ်းကျင်နေတာလဲဆိုတာမစင်စားတတ်တဲ့အကြောင်းသူ့ရဲ့ဇနီးဖြစ်သူကပြောတာကိုသတင်းမှာကိုးကားဖော်ပြထားပါရယ်တရုတ်နိုင်ငံမှာလိုင်စင်မဲ့လူခွင့်ရေးဖွဲ့တစ်ဖွဲ့တူတောင်းလှူရှာမှုနဲ့ဆွေဒီနိုင်ငံသားတူကိုတရုတ်အာဏာပိုင်ကဖမ်းဆီးလိုက်ပါရယ်အသက်35နှစ်အရွယ်ပီတာဒက်ဘလင်ဟာတရုတ်ရေးပေါ်လှူရှာမှုလုပ်ငန်းအဖွဲ့ဆိုတော့ကိုပူးတွဲတည်ထောင်သူပါဒီအဖွဲ့ကို2009ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတို့ကိုတင်နှံပေးတာတွေကနေတစဉ်ဖွံ့ဖြိုးတိုးတက်အောင်မြှင့်တင်လှုံ့ဆော်မှုတရုတ်ပြည်တရားစီရင်ရေးကိစ္စတွေမှာလူထုရဲ့စိတ်ဝင်စားမှုကိုအားပေးဖို့ဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူခွင့်ရေးကာကွယ်သူတွေအတွက်ကျွမ်းကျင်ရှင်းလူတွေကပေးတဲ့တင်နှံတွေကိုဒီအဖွဲ့ကကမကထပြုအစီအစဉ်ပေးခဲ့တာပါပြည်ခဲ့တဲ့နှစ်တွင်အမေရိကန်ပြည်ထောင်စုတဲကိုလေကြောင်းဓာတ်မှုရေကြောင်းကနေဝင်လာတဲ့ဧည့်သည်တရာကန်နုလောက်ဟာသူတို့ပြန်ထွက်ရမယ့်အချိန်မှာမထွက်ဘဲဆက်နေနေကြတယ်လို့အမေရိကန်အမိမြေလူညုံရေးဌာန DHS ကပြောပါတယ်။အဲ့ဒီဧည့်သည်တွေက45သန်းလောက်ဟာစက်တင်ဘာလ30ရက်နေ့ကိုဆုံးတဲ့နှစ်ရက်တစ်ချိန်ချိန်မှာပြန်ထွက်သွားကြမှာမဲဆိုတော့ကိုဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီထဲကလူပေါင်း4,16,500ဟာပြန်ထွက်မသွားဘဲဆက်ရှိနေတယ်လို့ DHS ကပြောပါတယ်။နောက်ထပ်လူပေါင်း6,650ဟာသူတို့ပြန်ထွက်ရမယ့်ရက်ကြော်တဲ့အထိဆက်နေကြပြီမဲ့နောက်ပိုင်းမှာတော့ပြန်ထွက်သွားကြတယ်လို့ပြောပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valoric ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.